မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိရဲမလေးရှားနိုင်ငံကလူအခွင့်အရေးကိစ္စကိုပြစ်ပယ်တာမျိုးမဟုတ်ဘဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေကိုခွင့်ပြုနိုင်ခြင်းရှိတယ်လို့မလေးရှားဝန်ကြီးချုပ်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါ Ibrahim ကဖိလစ်ပိုင်သမ္မတ Ferdinand Marcos Jr. နဲ့ကွာလာလမ်ပူမှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးပို့ပြီးခိုင်မာအားကောင်းအောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာရိုဟင်ဂျာလိုလူနည်းစုတွေပေါ်ပြုမှုတဲ့လူအခွင့်အရေးကိစ္စတွေကိုလစ်လူမရှုဘဲပြုပြင်ပြောင်းလဲလွယ်တဲ့ချဉ်းကပ်မှုပုံစံကိုကျင့်သုံးဖို့ကိုလည်းမလေးရှားဝန်ကြီးချုပ်ကဖိလစ်ပိုင်သမ္မတနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါသေးတယ်။အာဆီယံထိပ်သီးအစည်းအဝေးပွဲတွေမှာမြန်မာစစ်ကောင်စီအကြီးအကဲတွေကိုဖိတ်ကြားထားတာကိုလက်မခံဘဲနိုင်ငံရေးအရကိုစားမပြုသူတွေကိုပဲဖိတ်ကြားဖို့မလေးရှားပါဝင်အာဆီယံနိုင်ငံတွေကဆုံးဖြတ်ထားပါတယ်။ထိုင်းနိုင်ငံကတော့မြန်မာအရေးအလို့သဘောဆွေးနွေးပွဲကိုတည်ကြားစီစဉ်ကျင်းပခဲ့ပါတယ်။အခုမြန်မာနဲ့အဖွဲ့ဝင်နိုင်ငံတွေကြားအလို့သဘောဆွေးနွေးဖို့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်ကလက်ရှိအာဆီယံရဲ့မူဝါဒကိုဘလို့ရိုက်ခတ်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်ကောင်စီဘက်ကတော့မလေးရှားဝန်ကြီးချုပ်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့ချက်ချင်းဆိုသလိုတုံ့ပြန်ချက်တွေမထွက်လာသေးပါဘူးရှင်။